ရိုဟင်ဂျာဒုက္ခသည်တိမ်းနဲ့ချီထွက်ပြေးခဲ့ကြရတဲ့ဖြစ်မှာအကြမ်းဖက်မှုတွေကိုစနစ်တကျစီစဉ်တကျကျူးလွန်ခဲ့တာဖြစ်ပြီးဒီလောက်ရောက်ဟာလူမျိုးရုံးတပ်ဖြတ်မှုဆိုတဲ့အစင်းကြီးဖြစ်နိုင်ခြေရှိတယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇိုင်ဒ်အယ်ဟူဆိန်ကပြောဆိုခဲ့ပါတယ်။ဒါကိုမြန်မာဘက်ကညှင်းချက်ထုတ်နေပေမဲ့နိုင်ငံတကာစုံစမ်းရေးအဖွဲ့ဝင်ရောက်ခွင့်မပေးတာဟာတန်ရာဖြစ်စရာရှိတယ်လို့လည်းပြောသွားပါတယ်။ကုလမဟာမင်းကြီးဇိုင်ဒ်နဲ့ AFP သတင်းဌာနရဲ့ဒီမေးမြန်းထားချက်ကိုတော့ကုသားညုံကပြောပြထားပါတယ်။
ဩဂတ်စ်လကုန်ပိုင်းကစပြီးတော့ရခိုင်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပြပခအပေါ်အစိုးရလူမျိုးရေးတပ်တွေရဲ့ကင်တွယ်ဆောင်ရွက်မှုကြောင့်ရိုဟင်ဂျာဒုက္ခသည်တွေအလုံးရင်းအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြရတယ်လို့ကုလသမဂ္ဂရောနိုင်ငံတကာကပါအခိုင်အမာယူဆထားတာပါ။ဒါကြောင့်လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇိုင်အယ်ဟူဆိန်နဲ့ AFP တွေ့ဆုံမေးမြန်းကမှာတော့သူ့အနေနဲ့ဒီလူမျိုးရေးတပ်ဖွဲ့တွေရဲ့စစ်ဆင်ရေးတွေဟာစနစ်တကျဖန်တီးလုပ်ဆောင်ခဲ့တယ်ဆိုတာတွေ့ရတယ်လို့ပြောသွားပါတယ်။ဒီအတွက်ဒီပြဿနာကိုသုံးသပ်တဲ့အခါမှာ genocide လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်နိုင်ခြေရှိခဲ့တယ်ဆိုတဲ့အချက်ကိုဖဲထုတ်စဉ်းစားလို့မရဘူးလို့ကုလသမဂ္ဂမဟာမင်းကြီးကပြောပါတယ
် you couldn't exclude the possibility of acts of genocide on the basis of what we saw a court will have to make the determination but on the basis of the evidence available
ကျွန်တော်မြင်တွေ့နေရတာတွေကိုအခြေခံပြောရရင် genocide လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်နိုင်ခြေရှိတယ်ဆိုတဲ့အချက်ကိုဖဲထုတ်ထားလို့မရပါဘူးဒီတမချက်ကိုတရားရုံးတစ်ခုကပဲဆုံးဖြတ်ရမယ်ဆိုပေမဲ့လည်းကျွန်တော်တို့ယူထားတဲ့အချက်လက်တွေပေါ်အခြေခံကြည့်ရင်ဒီဖြစ်နိုင်ခြေကိုဖယ်ထုတ်စဉ်းစားလို့မရပါဘူ
းအခုဩဂတ်စ်လကစပြီးတော့တလအတွင်းမှာပဲရခိုင်မြောက်ပိုင်းဒေသစစ်တပ်ရဲ့စစ်ဆင်ရေးတွေအတွင်းရိုဟင်ဂျာ 6,900 ထက်မနည်းတပ်ဖြတ်ခံရတယ်လို့ MSF နေစည်းမခြားဆရာများအဖွဲ့ကထုတ်ပြန်ထားပါတယ်စစ်တပ်စစ်ဆင်ရေးတွေစကလေးကအင်းဒီချင်းဘင်္ဂလားဒေ့ရှ်နဲ့ငတ်ဘက်ကိုထပ်ပြေးကြတဲ့အရေးတွက်ဟာလဲကုလသမဂ္ဂစီးရီးယားဆိုရင်တော့6,500,000ကျော်သွားပါပြီ။မြန်မာအနာဘိုင်းဒီဘက်ကတော့ရခိုင်ပြောက်ပိုင်းဒေသအတွင်းလူမျိုးရေးတပ်ဖွဲ့တွေရဲ့စစ်ဆင်ရေးဟာအစိုးရတွေကိုပြစ်မှတ်ထားနှိမ်နင်းမှုသာဖြစ်ပြီးတော့စူးစူးဝါလူခွင့်ချူဖောက်မှုတွေမရှိဘူးဆိုပြီးတော့ညင်းကျက်ထုတ်ထားပါရယ်။အစိုးရဘက်ကရောစစ်တပ်ဘက်ကပါစုံစမ်းရေးကော်မတီတွေဖွဲ့ပြီးတော့စစ်ဆေးခဲ့ပေမဲ့နိုင်ငံတကာကဆွဆွဲနေတယ်လို့လူခွင့်ချူဖောက်မှုတွေမရှိဘူးလို့ပဲဖြေထုတ်ပြီးခဲ့ပါရယ်။ဒါပေမဲ့လည်းကုလသမဂ္ဂလူခွင့်ကောင်စီကဖွဲ့ခဲ့တဲ့အချက်လက်စုဆောင်ရေးကုလသမဂ္ဂစုံစမ်းရေးအဖွဲ့ကတော့မြန်မာနိုင်ငံဟူတော်မှပြီးမဝင်ခဲ့ပါဘူး။ဒါကြောင့်လည်းပဲကုလသမဂ္ဂစုံစမ်းရေးအဖွဲ့တွေရောအခြားဒီကုလသမဂ္ဂစုံစမ်းရေးအရာရှိတွေပါဘင်္ဂလားဒေ့ရှ်ဘက်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုပဲတွားရောက်ပြီးတော့အဲဒီကရရှိတဲ့အချက်လက်တွေအရကြောက်ရွံ့ထိတ်လန့်စရာရာဇဝတ်မှုတွေဖြစ်ခဲ့တယ်ဆိုတဲ့ကုလသမဂ္ဂအစီအစဉ်တွေထွက်လာခဲ့ပါတယ်။ကုလသမဂ္ဂမဟာမင်းကြီးဇာယီကတော့မြန်မာနိုင်ငံဘက်ကဖုံးကွယ်ထားစရာမရှိလို့ရှိရင်ဘာကြောင့်များနိုင်ငံတကာစုံစမ်းရေးအဖွဲ့တွေကိုပြေးမဝင်တာလဲဆိုပြီးတော့မေးခွန်းပြန်ထုတ်ပါတယ
်။ If they deny this, why don't they let us in? Why don't they let us in to have a look?What are they hiding? And if every time they put an investigation together, they claim that the allegations from the UN...
ဒါမှမဟုတ်ဘူးလို့ညင်းဆိုရဆိုရင်ဘာကြောင့်ကျွန်တော်တို့ကိုဝင်ခွင့်မပေးတာပါလဲ။ဒီနေရာတွေကိုဘာလို့ကြည့်ရှုစစ်ဆေးခွင့်မပေးတာပါလဲ။ဘာတွေများဖုံးကွယ်ထားစရာရှိလို့လဲ။ကုလသမဂ္ဂနဲ့နိုင်ငံတကာကပြောဆိုဆွဆဲနေတာတွေဟာသူတို့တွေးရှိချက်အရာမဟုတ်ဘူးမမှန်ဘူး။သူတို့တွေးရှိချက်အရာမဟုတ်ဘူးမမှန်ကန်ပါဘူးလို့ပြောကျင်နေဆိုရင်ဒီကိစ္စမှာပူးပေါင်းဆောင်ရွက်ဖို့ကျွန်တော်တို့ကိုဝင်ရောက်စစ်ဆေးခွင့်ပေးဖို့ဘာမှစိုးရိမ်နေစရာမရှိပါဘူး
ရခိုင်မြောက်ပိုင်းကအကြမ်းဖက်မှုတွေအတွက်တာဝန်ရှိသူတွေကိုတဖြည်းဖြည်းနဲ့ဖော်ထုတ်ရည်ယူနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းမစ္စတာဇိုက်ကပြောပါတယ်ဒီကိစ္စမှာဒေါ်ဆန်းစုကြည်ကရောဘလောက်ထိတာဝန်ရှိသလဲဆိုတာကို AFP ကမေးခွန်းထုတ်ပါတယ်မစ္စတာဇိုက်ကတော့ဒီပြဿနာမှာဒေါ်ဆန်းစုကြည်အနေနဲ့စစ်တပ်ပေါ်မှာဘလောက်ထိလွှမ်းမိုးဩဇာရှိသလဲဆိုတာကိုသုံးသပ်ဆုံးဖြတ်ရမှာဖြစ်တယ်လို့ပဲအထောက်အထားတွေအရဘယ်သူမှအဓိကတာဝန်ရှိသလဲဘယ်သူမှပါဘူးလဲဆိုတာတွေပေါ်လာပါလိမ့်မယ်ဆိုပြီးတော့ပဲဖြေတော့ပါတယ်ခင်ဗျာ